မင်္ဂလာပါခင်ဗျာဒီတစ်ပတ်မှတ်မှတ်သားစကားများအစီအစဉ်မှာတပတ်တွင်သတင်းတွေကနိုင်ငံတော်လုံခြုံရေးငြိမ်းချမ်းရေးအစိုးရအသစ်တွေနဲ့ပတ်သက်လို့ပြောဆိုကြတာတွေကိုကောက်နှုတ်တင်ပြချင်ပါတယ်ပထမဆုံးကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးရဲ့စကားနဲ့စကြင်ပါတယ် NLD အစိုးရအသစ်ဟာဒီမိုကရေစီအာဏာရှင်ပုံစံဥတီလာတယ်လို့အတိုက်ခံကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးရဲ့ပြောလိုက်ပါတယ်ဇန်နဝါရီလ23ရက်နေ့ကကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့နိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆွေးနွေးပွဲမှာဦးတန်းထေးကအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်
ဆယ်လာတာရှိလာပြီဖြစ်တယ်အစိုးရတဲ့ကာလအတွင်းမှာခြေကဥပဒေနဲ့ဆန့်ကျင်တယ်လို့အငင်းပွားခဲ့တယ်နိုင်ငံတော်အတိုင်းအတာဥပဒေအပအဝင်အငင်းပွားပေါ်ရာဥပဒေများပြတ်ထားပြီးတော့စီမံခန့်ခွဲခြင်းခြေကဥပဒေနဲ့ဒီဖွဲ့စည်းထားတဲ့နိုင်ငံကကွဲတဲ့လူမျိုးကောင်စီပြည်ဝင်လှုပ်ရှားနိုင်မှုလုံးဝမရှိပဲအဖွဲ့အစည်းအစ်များဖန်တီးစားထိုးတဲ့လုပ်ရများပေါ်ပေါက်လာခြင်းခြေကဥပဒေရဲ့နှစ်သာရဖြစ်တဲ့ပုံချိုရေးဥပဒေပြူရေးတရားစီရင်ဖွဲ့များအပြန်အလှန်ထိန်းချုပ်နိုင်မှုရင်းရဲလာခြင်းဒီလိုရင်းရဲလာတဲ့အတွက်ဒီမိုကရေစီအာဏာရှင်ပုံစံကိုဥတည်လာပြီ
NLD အစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာလို့နိုင်ငံတကာမှာလူသိများပြီးအရင်အစိုးရလက်ထက်ကဘင်္ဂါလီလို့ခေါ်ခဲ့တဲ့မွတ်စလင်3000ကျော်ကိုပြန်လည်လက်မခံဖို့ကြန့်ခိုင်ဖွံ့ဖြိုးပါတီဗဟိုကော်မတီဝင်ဦးလှသိန်းကပြောလိုက်ပါတယ်ဇန်နဝါရီလ24ရက်နေ့က DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရာမှာဦးလှသိန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်လူသားချင်းစာနာနဲ့ဆိုရယ် Human Right လူသားချင်းစာနာနဲ့ဟာတခုတည်းကိုရှင်းလင်းပြုကြောအများအားဖြင့်လက်ခံမယ်ဆိုရင်ကြာရင်ကျွန်တော်တို့လူမျိုးတွေကသူတို့နေမှုတဲ့နေရာတွေဖွင့်ပြရမယ်အနေအထားမျိုးပေါ့။နောက်ဆုံးကျရင်မြို့သားရေးတွေပြောပြီးတော့အဲ့ဒီလူရဲ့အရေးတွေပြောပါမယ်
။ဒီလိုပြောဆိုပြီးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးသိန်းစွေကဒါဟာအစိုးရအသက်ပေါ်အထင်မြင်လွဲမအောင်ပြောဆိုတာဖြစ်တယ်လို့ပြည်တွင်းသတင်းစာတစ်စောင်ကိုတုံ့ပြန်ဖြေကြားခဲ့ပါတယ်။ရခိုင်ပြည်နယ်အမ်းမြုံနယ်မှာကျင်းပမဲ့ကြားပြရေကောက်ပွဲဟာပါတီတွေအကြပြန်ဆိုင်မှုပြင်းထန်လိမ့်မယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောလိုက်ပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌအနေနဲ့ရေကောက်ပွဲမှာဝင်ရောက်ရှင်ပြန်ရတဲ့အခြေအနေနဲ့ဆန့်ကျင်ဆန္ဒပြမှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်ဇန်နဝါရီလ22ရက်နေ့က MCN သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဒေါက်တာအေးမောင်ကအခုလိုပြောပြတာဖြစ်ပါတယ
်။ပြန်ဆိုင်မှုကတော့ပြင်းထန်နိုင်ပါတယ်။ဘာလို့ဆိုရင်ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ကျွန်တော်ပြိုင်မှာမို့လို့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းကျွန်တော်ပြိုင်တဲ့နေရာမှာတော်တော်ပြင်းပြင်းထန်ထန်လှုပ်ရှားကြတာရှိပါတယ်ရခိုင်လူထုဘက်ကလည်းပဲကျွန်တော်လွှတ်တော်တွင်းကိုရောက်မှဖြစ်မယ်ဆိုတဲ့နော်လိုအပ်ချက်လေးတစ်ခုကလည်းရှင်ထဲမှာရှိနေကြပါတယ်အဲဒါကြောင့်ကျွန်တော်တို့ပြိုင်ဘက်ဒီရခိုင်ဖြိုးဒီလကောင် NLD ဒီလကောင်ဖြစ်မှာဖြစ်ပါတယ်အဲ့ဒါလိုပဲတတိပုဂ္ဂလကိုယ်စားလှယ်လောင်းဒီလည်းပဲကျွန်တော်ကိုပေးမဲ့မေးများကိုလာပြီးတော့ခုနရယူသွားဖို့စ조사တဲ့ပုဂ္ဂိုလ်
27ရာစုပင်လုံကြီးလာကမှာတိုင်းရင်းသားအဖွဲ့တွေကတင်ပြကြတဲ့စာတမ်းအစို80ကျော်ပါဝင်ပြီးဖက်ဒရယ်တပ်မတော်နဲ့ကာကွယ်ဦးစီးချုပ်အလှည့်ကျတာဝန်ထမ်းဆောင်ရေးလိုကိစ္စမျိုးတွေဟာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတွေဖြစ်တယ်လို့အရင်ဆိုးရလက်ထက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဦးဆောင်ခဲ့တဲ့ဝန်ကြီးအောင်ဦးအောင်မင်းပြောလိုက်ပါတယ်ဇန်နဝါရီလ23ရက်နေ့ကကျင်းပတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့နိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆွေးနွေးပွဲအပြီးမှာဦးအောင်မင်းကသတင်းတောက်တွေကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်အဲ့ဒီသူတို့အခုဆွေးနွေးသွားတဲ့စာတမ်းပေါင်း80ဆောင်ရှိတယ်ချောကွန်ဆန်တဆောင်မှာတချို့ကိစ္စတွေမှာပေးလို့လုံးဝမရတာရှိတယ်။ဥပမာအဖြစ်ဖက်ဒရယ်တက်မတော့ပေးလို့မရဘူး။နောက်ပြီးတော့ဦးစီးချုပ်ကိုအလှည့်ကျခန့်ရမယ်။ဒါဘယ်လိုမှပေးလို့မရဘူး။ဘယ်နိုင်ငံမှမှလည်းဒီစနစ်မျိုးမရှိဘူး။အဲ့ဒါမျိုးကိုကျွန်တော်တို့ကသူတို့နားလည်အောင်ပြောပြရမယ်။နားလည်အောင်အဖြေထုတ်ရမယ်။သူတို့ကလည်းသူတို့ရဲ့စစ်ပေါင်း60ကျော်ခန်းစားချက်တွေကိုဒင်းကြီးလာကမှလာပြီးဖော်ထုတ်တာဖြစ်တယ်ပြောပြတာဖြစ်တယ်။သူတို့ပြောတာကိုလည်းကျွန်တော်တို့ကနားလည်လက်ခံပေးရပြီးရင်လည်းကျွန်တော်တို့ဘက်ကပိုင်ပိုင်နိုင်နိုင်နဲ့ဖြေရှင်းပေးနေရ။
အရင်ဆုံးအလက်ထက်ကဖွံ့ဖြိုးရေးရန်ပုံငွေတွေပျောက်ဆုံးနေရတဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးပြီးအမှုကိုပြည်ထောင်စုဝန်ကြီးဌာနကိုလွှဲပြောင်းပေးဖို့တာဟုတ်မှန်ကြောင်းမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောကြားလိုက်ပါတယ်။ The Voice သတင်းစာမှာဖော်ပြခဲ့တဲ့ဖွံ့ဖြိုးရေးရန်ပုံငွေ 1.8 ဘီလီယံသုံးစွဲမှုနဲ့ပတ်သက်ပြီးမကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေရပါဝင်ဝန်ကြီးဟောင်းတွေကိုပြည်ထောင်စုကစစ်ဆေးနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဇန်နဝါရီလ20ရက်နေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာဒေါက်တာအောင်မိုးညိုကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။ဒီစုံစမ်းစစ်ဆေးတဲ့အထက်မှာဒီ voice မှာပါတယ်လို့နော်မကွေးဝန်ကြီးချုပ်ဟောင်းနဲ့ဝန်ကြီးဟောင်းတွေကိုစုံစမ်းစစ်ဆေးတယ်ဘသူစုံစမ်းစစ်ဆေးတယ်ဘဲဝါစုံစမ်းစစ်ဆေးတယ်ညွန်ကျုပ်စုံစမ်းစစ်ဆေးတယ်ဝန်ကြီးအောင်စုံစမ်းစစ်ဆေးတယ်ဦးဖြူစုံစမ်းစစ်ဆေးတယ်ဦးမဲကိုစုံစမ်းစစ်ဆေးတယ်အဲ့ဒါမျိုးပုံကိုဘာမှကျွန်တော်မပြောခဲ့ဘူးဘာတစ်ခွန်းမှမပြောခဲ့ဘူး 2.8 ဘီလီယံဘယ်ရောက်လို့ရောက်မှန်းမသိတဲ့ကိစ္စကတော့ကျွန်တော်တို့မကွေးတိုင်းဒေသကြီးအစိုးရရဲ့နော်ဆောင်ရွက်နိုင်တဲ့လုပ်ပိုင်ခွင့်အာဏာနဲ့မဆန်မှုထင်တယ်ဒါကြောင့်မို့လို့ပြည်ထောင်စုအစိုးရတည်ပြီးတော့ဒါကိုနော်ပြည်တော်စုအစိုးရကိုလည်းဦးစီးပြီးတော့စုံစမ်းစစ်ဆေးပေးပါဆိုပြီးတော့ကျွန်တော်တို့ကအစိုးရအဖွဲ့ဆုံးဖြတ်ပြီးတော့နေပြည်တော်ကိုအကြောင်းပြလိုက်တယ
်။မြန်မာအစိုးရတဲ့ဟာလာသားရွယ်သေးတာရှိသေးပြီးတီးခန့်တဲ့ကိစ္စတွေမှာတီးခန့်ပေးကြဖို့ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဇန်နဝါရီလ25ရက်နေ့ကမကွေးတိုင်းဒေသကြီးပခုတ်ကူမြို့ကိုရောက်ရှိစဉ် နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ဒီဘားတို့ရဲ့အစိုးရဟာအခုဆိုလို့ရှိရင်တော့အင်တာမလုပ်နေသေးပါတယ်။ဆယ်လပဲမရှိသေးတယ်။ဆယ်လတော့မပြည့်သေးဘူးပေါ့နော်။အားလုံးသိတဲ့အတိုင်းပဲကလေးအမိငယ်ရဲ့ဝင်းထဲမှာဆိုလို့ရှိရင်ကလေးတို့က6လနဲ့ဆယ်လချီကျင်းရပါတယ်။အဲ့ဒီတော့ပြောရလို့ဆိုရင်ကျွန်တော်တို့ရဲ့အစိုးရမွေးကိစ္စတော့မဟုတ်သေးဘူးလို့ပြောလို့ရပါတယ်။ဒါပေမဲ့လည်းအလုံးလုံးဖို့နေရာမှာတော့ကျွန်တော်တို့ကနေပြီးတော့မတောင်းသေးပါဘူးလို့တော့ကျွန်တော်ပြောပြရစီ။အားလုံးရဲ့ကျေနပ်မှုရအောင်ကျွန်တော်ကြိုးစားပါမယ်။ပြည်သူလူထုကလည်းပြောတဲ့နာကိုပြောပါ၊ကိုလို့တဲ့နာလည်းလုပ်ပါ။ဒါပေမဲ့လည်းဒီခံသိတဲ့နေရာမှာလည်းဒီခံမှာဒီမခံသိတဲ့နေရာမှာတော့ဒီမခံမှာလည်းဒီမခံသိတဲ့နေမှာဒီခံလို့ရှိနေတော့ကြောင့်ဝင်းကြီးရုပ်ကြီးပြင်းလာအောင်မယ
်။အခုမှမှတ်မှတ်သားသားစကားများအစီအစဉ်အားလောက်ပါခင်ဗျာ။ကျေးဇူးနားဆင်ကြတဲ့ပြည်သူအားလုံးကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။